ချမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေရဲတပ်ဘက်ကြာလာချိန်မှာညီနောင်မာမေးစစ်ဖွဲ့ကအနည်းဆုံးမြို့၃မြို့ကိုထိန်းချုပ်လိုက်ပြီလို့စစ်ကောင်စီကပြောပါတယ်။ညီနောင်မာမေးသုံးဘွဲ့ရဲ့တစ်တုံညာနှစ်ခုစစ်စင်9ရက်မြောက်နေ့မှာနောက်ချုံမြို့နယ်မှာစစ်ကောင်စီတပ်နဲ့တောင် DNL မန္တလေး MDY PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့လန်းခမ်းမြို့နယ်ကရဲကင်းစခန်းတစ်ခုကို DNL ကသိမ်းလိုက်ပါတယ်။လောက်ကိုင်းမြို့နယ်တွေကစခန်းတစ်ခုကိုတော့ကိုကန် MNDA ကသိမ်းယူလိုက်ကြောင်းသတင်းထုတ်ပြန်ပါတယ်။ကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
။တစ္ဆောင်ကနေခွန်စစ်စီ9ရက်မြောက်နေ့မှာနောက်ချူမြို့နယ်အတွင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်ကောင်စီဘက်ကလေကြောင်းကနေပါဝင်ပြီးတိုက်ခိုက်ရတဲ့အထိပြင်းထန်နေတာဖြစ်ပါတယ်။လက်ရှိနောက်ချူမြို့နယ်အတွင်းတိုက်ပွဲအခြေအနေကိုတော့ TNL ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိကျော်က VOA ကိုအခုလိုပြောပါတယ်။
အကဒီနေ့မနေ့အစောပိုင်းလောက်မှာတော့ဒီလိုပဲကနေထူစီတက်လာတဲ့စာကစာအင်တာနက်ဂျီနိုဘွိုင်းနဲ့MUI PDF ဘူဝန်ဖွဲ့ကတဲဝဲဖြစ်တဲ့ဖြစ်တဲ့နေရာတော့အနောင်ချုံမြို့နယ်ထက်ကချင်းချောင်ပင်နဲ့အုံမဒီကြာမှာဖြစ်တယ်။ဒီတနေ့ကတော့နောင်ခါမြို့နယ်မောင်ဝင်းကြီးတရာနာမှာရှိတဲ့ရဲ့ကင်းစံတခုကိုဒီဒီနေ့လေပေါ့နေ့လေတော့ကတော့ဒေစီနဲ့ခရတာရှိတယ်
။နောက်ထပ်မြို့နယ်အတွင်းတိုက်ပွဲဟာမနေ့ကဖြစ်ခဲ့တဲ့တိုက်ပွဲရဲ့အဆက်ဖြစ်ကြောင်းနဲ့နေ့ရက်သက်တိုက်စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းလည်းပြောပါတယ်
။ဒီမှာတော့မနေ့ကအဆက်ပေါ့နော်မနေ့ကလည်းဒီကဒီလိုမျိုးကနေအဲစစ်ကား20စီနဲ့တိုက်ချက်ကနေစီတာထူစီတက်လာတော့အဲဥမခါနာမစပ်ပြီးတိုက်ပွဲဖြစ်တယ်။ဒီတကွဲကတော့ညနေမူချုပ်ခန့်ကြီးထီတော့ရောက်တယ်ဒီတင်ကားသူစီကတော့ပုံထမ်းလောက်ရှားတယ်ဒီခက်လည်းအနောက်ပြန်လဲသွားတဲ့အနေထားတော့တွေ့ရတယ်ဒီဖြစ်ပေါ်တဲ့နေရာပြန်လဲရှင်းနေတဲ့ရှင်ကြတော့လက်နဲ့ငယ်6လက်တိစီရမိရတော့ရှိတယ်ဒီသူစီတလာတဲ့ရင်တန်းလည်းအနောက်ဟိုမခါပဲပြန်လဲသွားတယ်ဒီအဟားလည်းဒီမနေ့ကပြန်စားပြီးဖြစ်တယ်မလဲစောက်ပိုင်းကဒီညနေ3နာရီလောက်မှပြီးအဲ့ဘက်မှာတော့ဆော်ဒီလီကြောင်ပြည်ခုနဲ့အတုံပြူမှာတက်ခိုက်တာတော့မင်းညကလေးကဒီအစောပိုင်းအထိကတော့ဖြစ်ပေါ်လာရှိတယ
်။ကိုကဒေသဘက်ကတိုက်ပွဲအခြေအနေကိုတော့ MND ရဲ့ပြောရေးဆိုခွင့်ရှိသူလီချာဝင်းကအခုလိုပြောပါတယ်
။ဒီနေ့မနက်တော့ဒီတပ်စခန်းတစ်ခုထပ်မံသိမ်းပိုက်ရရှိခဲ့တယ်။နေရာကတော့ကျွန်တော်ကူကန်ခရိုင်3ဆန်းဒေသမှာရှိတဲ့တပ်စခန်းတစ်ခုပေါ့နော်။အခုအလုံးစုစုပေါင်းတော့90ကျော်တော့ရှိပါပြီဗျ။
တုံးစံဒေသဆိုတာကတော့လောက်ကင်မြို့နယ်မှာဖြစ်ပါတယ်ရသရပတ်ကြာတိုက်ပွဲအတွင်းမြို့နှမြို့ကိုထိန်းချုပ်နိုင်ခဲ့ကြောင်းတိန်းဒီကိုတော့ဒစိတပိုင်းထိန်းချုပ်ထားနိုင်ပြီးပန်ဆိုင်ကျူကုတ်ဘက်ကတော့အခြေအနေမသိရသေးကြောင်းပြောပါတယ
်ဒီ9ရက်တာ operation ဖြစ်တဲ့မှာကျွန်တော်တို့အနေနဲ့ဒီချင်းချေဟော်ရဲ့ထောင်ဆိုင်ရဲ့ဒီကခုတော့ပိုင်ပိုင်နိုင်နိုင်ထိန်းချုပ်ထားနိုင်တယ်တိန်းဒီကတော့ operation နဲ့ select ပေါ်ဆောင်နေတယ်မျိုးအတွင်ပိုင်းပတ်ပေါ်များများကိုထိန်းထုတ်ထားနိုင်တော့လေဒီစာရဖတ်စချောက်တော့ရှိနေပါသေးရဲ့ဗျဒီကျူကိုပန်ဆိုင်ရဲ့အခြေအနေကသူကအသေးလာရမယ်နောက်ကျတဲ့အခုအချိန်ကြီးကျွန်တော်ဒီမပြုနိုင်သေးပါဘူးဗျာနော
်တိုက်ပွဲအတွင်းထိခိုက်သေးဆုံးစဉ်သိသိရမိတဲ့လက်နက်ခဲယံအရေးအတွက်သုံးမန်းဖန်စီရမိတဲ့လက်နက်ချလာသူအရေးအတွက်စတာတွေကိုတော့စည်ရင်ပြုစုနေစေဖြစ်ကြောင်းပြောပါတယ်ဒီနောက်မှာမိတ်အဖွဲ့ရဲ့ operation 1329သတင်းစာမျက်နှာမှာတော့ချင်းရွှေဟော်ဖောင်းဆိုင်တိမ့်ဒီနဲ့ကျူကုတ်ပန်ဆိုင်၄မြို့ကိုထိန်းချုပ်နိုင်ပြီဖြစ်ကြောင်းဖော်ပြထားပေမဲ့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ချင်းရွှေဟော်ဖောင်းဆိုင်နဲ့ကျူကုတ်ကိုလက်လွတ်ခဲ့ရကြောင်းပြောဆိုထားပါတယ
်ဒီအချိန်မှာတော့ကျွန်တော်တို့ဒါဆိုးရရဟဲ့အောက်ချုပ်ရေးအဖွဲ့အစည်းကြီးလုံခြုံရေးအဖွဲ့အစည်းကြီးလက်လွတ်ခဲ့ရတဲ့နေရာရှိပါတယ်ဒါတော့ချင်းရွှေဟော်ရဲ့ဖောင်းဆိုင်ရဲ့ကျွန်တော်တို့ကျူကုတ်ရဲ့ဒီ၃ခုပါရှိပါတယ်
ဒီတော့မှမိတ်သုံးဘက်ကတစ်စုံညာနှစ်ခုစစ်စင်ရေးကိုဆောင်ရွက်တာဟာအွန်လိုင်းလေလံမှုကိုတိုက်ဖြတ်ဖို့အဓိကဖြစ်ကြောင်းသတင်းထုတ်ပြန်ထားပေမဲ့ဗိုလ်ချုပ်ဇော်မင်းထွန်းကတော့ကိုကစစ်ပွဲရဲ့အဓိကအချက်ဟာမျိုးရည်စုတွေအကြအာဏာလွန်ဆွဲနေတာဖြစ်ကြောင်းပြောဆိုပါတယ်တစ်စုံညာနှစ်ခုစစ်စင်ရေးစတင်လိုက်တဲ့နောက်မှာတော့တရုတ်မြန်မာနယ်စပ်ကုံသွယ်ရေးရဲ့အဓိကလမ်းကြောင်းတွေဖြစ်တဲ့လာရှိုးမူဆယ်လမ်းနဲ့လာရှိုးကွန်းလုံချင်းရွှေရောလောက်ကင်လမ်းဟာအသွားအလာရပ်ဆိုင်းသွားတယ်လို့နယ်စပ်ကုံသွယ်ရေးဟာလည်းရပ်တန့်သွားခဲ့ပါတယ်ခရီးတာစစ်ပွဲကာလအတွင်းရှမ်းပြည်နယ်မြောက်ပိုင်းဒေသမှာစစ်ပီးဒုက္ခတွေ15,000လောက်အထိရှိလာနေပါတယ်ခင်ဗျာ။